အနာယအနေဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဥပဒေအကြံပေးလည်းဖြစ်ရှင်းနေကွန်ရဲ့ဥဆောင်သူတူလည်းဖြစ်သူတရားလွတ်တော်ရှင်းနေကြီးဥကိုနီဟာမနေ့ညနေပိုင်းကရန်ကုန်လေစေးမှာတနတ်နဲ့လှုပ်ကြံပြစ်ခံရပြီးတည်ဆုံသွားခဲ့ပါတယ်။အင်ဒိုနီးရှားခီးစဉ်ကပြန်လာပြီးလေစေးအပြင်မှာလာကျိုတဲ့သမီးဖြစ်သူရဲ့ကားကိုစောင့်နေတဲ့အချိန်ဥကိုနီကိုလူမြင်ကွင်းမှာတနတ်သမားကအနိကလှုပ်ကြံတတ်ဖြတ်လိုက်တာဖြစ်ပါတယ်။တနတ်သမားကိုဝိုင်းဝန်းဖမ်းဆီးပေးရင်စီးကြိမ်မှာတနတ်တန်ရရခဲ့တဲ့တက္ကစီရင်မောင်းကိုနေဝင်းဟာလည်းထိမှန်ခဲ့တဲ့ကြည်စံတန်ကြောင့်မကြခင်မှာပဲတည်ဆုံသွားခဲ့ပါတယ်အခင်းဖြစ်ပေါ်တဲ့အနီးဝန်းကျင်မှာရှိနေတဲ့တက္ကစီအငားရင်မောင်းသမားတွေရဲ့အခုအညီနဲ့တနတ်သမားကိုရဲတွေကဖမ်းဆီးထားပြီးဆိုပေမဲ့တာဝန်ရှိသူတွေကဒီအမှုမှန်ပေါ်ပေါက်ရေးကိုလှုပ်ဆောင်ဖို့လိုအပ်တယ်လို့ NLD ပါတီကရော88မျိုးဆက်ခေါင်းဆောင်တွေကပါတောင်းဆိုလိုက်ကြပါတယ်ဒါဟာမြန်မာနိုင်ငံတရားရေးမှန်တိုင်းအတွက်စင်ခေါ်မှုဖြစ်တယ်လို့လည်းပြောဆိုကြပါတယ်ရှင်းနေကြီးဥက္ကဋ္ဌဟာမြန်မာနိုင်ငံပြည်ပြင်ပြောင်းလဲရေးလှုပ်ဆောင်နေခြင်းဖွဲ့စည်းပုံအခြေခံဥပဒေပိုင်းမှာထိရောက်တဲ့အကြံပေးချက်တွေလှုပ်ဆောင်ပေးခဲ့သူတူဦးဖြစ်တယ်လို့2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအတွက်ဥဆောင်ဟောပြောနေသူတူဦးလည်းဖြစ်ပါတယ်။အမေရိကန်နိုင်ငံမယ်ရီလန်းပြည်နယ်မှာရှိတဲ့မိသားစုဝင်တွေကလည်းဥက္ကဋ္ဌနဲ့တက္ကစီရင်ပေါင်းကိုနေဝင်းကွယ်လွန်နဲ့တက်ပြောက်တရားနာပွဲကိုမင်္ဂလာရမဖုန်းတော်ကြီးကြောင့်မှာဝါရှင်တန် DC ဒေသဆန်တော်ချင်းတင်းငွေနေနေနေ့လည်းနာနာရီကပြုလုပ်ခဲ့ကြပါတယ်။ဥကိုနီအခုလိုရုတ်တရက်လှုပ်ကြံတပ်ဖြတ်ခံရတဲ့အတွက်မြန်မာနိုင်ငံကအစိုးရခေါင်းဆောင်တွေရဲ့လုံခြုံရေးအတွက်လည်းဆွေးနွေးမိကြောင်းမေရီလန်းဒေသကမြန်မာမိသားစုအသံဝိုင်းကပြောပါတယ်။